ကမ္ဘာဖလားဘောလုံးပြိုင်ပွဲ16သင်းအဆင့်ရှုံးထွက်ပွဲစဉ်တွေကိုတနင်္လာနေ့ကဆက်ပြီးရှင်ပိုင်ကစားကြတာမှာအင်ရှင်ရုရှားကစပိန်အသင်းကိုပင်နယ်တီအပါအဝင်5ဂိုး4ဂိုးနဲ့အနိုင်ရတယ်လို့ခရိုအေးရှားနဲ့ဒိမတ်ပွဲမှာလည်းပင်နယ်တီအပါအဝင်5ဂိုး3ဂိုးနဲ့ခရိုအေးရှားကအနိုင်ရပြီးควอเตอร์ဖိုင်နယ်တက်သွားကြပါပြီ။စပိန်နဲ့ရုရှားတို့ဟာမိနစ်90ပြည့်တဲ့အထိတစ်ဖက်တစ်ဂိုးစီနဲ့တည်းဖြစ်နေတာကြောင့်အချိန်ပိုနိုင်ဝက်ဆက်ကစားတာမှာဘယ်ဘက်ကမှဂိုးမသွင်းနိုင်ကြတဲ့အတွက်ပင်နယ်တီကံပြီးအဆုံးဖြတ်ယူရတာပါ။စပိန်အသင်းကကိုကေးကန်နဲ့တိုးလုံးမြောက်ပင်နယ်တီကိုရုရှားကုသမားအာကင်ဖီလက်နဲ့ပို့ထုတ်လိုက်ပြီးအက်စပက်ကန်နဲ့၅လုံးမြောက်ပင်နယ်တီကိုလည်း6တောင်းနဲ့ကန်ထုတ်လိုက်နေတာကြောင့်အစိုးမှရုရှားက၄ဂိုး၃ဂိုးနဲ့နိုင်ရသွားတာပါ။ရုရှားသင်းควอเตอร์ဖိုင်နယ်ဆင်တက်နိုင်တာဟာဆိုဗီယက်ပြည်ထောင်စုပြိုကွဲပြီးကြတဲ့ဆိုရင်ဒါပထမဆုံးအကြိမ်ပါ။ကမ္ဘာဖလားဘောလုံးပွဲမှာစပိန်သင်းပင်နယ်တီနဲ့ရှုံးပြီးထွက်သွားရတာလေဒါ၃ကြိမ်မြောက်ဖြစ်ပါတယ်။တနင်္ဂနွေနေ့ဒုတိယပွဲဖြစ်တဲ့ခရိုအေးရှားနဲ့ဒိမတ်ပွဲမှာလည်းမိနစ်90နဲ့အချိန်ပိုနိုင်ဝက်ပြီးတဲ့အထိတစ်ဖက်တစ်ဂိုးစီနဲ့တည်ကြနေတာကြောင့်ပင်နယ်တီနဲ့ပဲဆုံးဖြတ်ရပါတယ်။ပင်နယ်တီ၅လုံးမှာခရိုအေးရှားက၃လုံးဝင်ပြီးဒိမတ်ကနှလုံးမဲဝင်တာကြောင့်ပင်နယ်တီအပါဝင်ခရိုအေးရှားက၄ဂိုး၃ဂိုးနဲ့နိုင်သွားပါတယ်။ရုရှားနဲ့ခရိုအေးရှားတို့ရဲ့ควอเตอร์ဖိုင်နယ်ပွဲကိုမြန်မာစံတော်ချိန်ဇူလိုင်လ၈ရက်တနင်္ဂနွေနေ့မနက်၁၀နာရီခွဲမှာရှင်းပြကစားပါမယ်။ဇူလိုင်လ၂ရက်တနင်္လာနေ့ဒီကနေ့မှာတော့ဘရာဇီးနဲ့မက္ဆီကိုဘယ်လ်ဂျီယံနဲ့ဂျပန်အသင်းတို့ရှင်းပြကစားကြပါမယ်ခင်ဗျာ။